နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆင်းရဲကံတာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာMias of Bacon with me Bye
တော်တော်ရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်ကျမရဲ့ကဏ္ဍမှာကျမခိုင်နေ
ကျမအေလီတို့လေးလာထားတယ
်ကျမရင်းနဲ့ပတ်သက်ပြီးနှလုံးယောဂရဲ့အံ့ဩဖွဲ့ရအချက်များဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တော်တော်ရှင်တို့ရဲ့ခန္ဓာကိုယ်အလေးချိန်ကိုသမထားတဲ့ဆန်အလေးချိန်ပမာဏထဲဆဲပေါင်းသာပိုသင့်တယ်လို့နှလုံးအထုကုဆရာဝန်တွေကပြောထားပါလိမ့်ရှင်အဲ့ဒါအပြင်မိမိမှာရှိနေတဲ့ကိုယ်အလေးချိန်ထဲဆဲပေါင်းပိုများနေမယ်ဆိုရင်နှလုံးရောဂါဖြစ်ဖို့ပိုများတယ်ဆိုပြီးကျွမ်းကျင်သူတွေကလေ့လာတွေ့ရှိထားပါလိမ့်ရှင
်သောတာရှင်များရှင်ကြက်ဥမှာဓာတ်တိုဆန့်ကျင်ပစ္စည်း folic acid ဓာတ်တခြားဗီတာမင်တွေနဲ့မပြည့်ဝစီတွေပါဝင်နေပါတယ်ဒါအပြင်ကြက်ဥမှာနှလုံးကိုကာကွယ်စေတဲ့အာဟာရဓာတ်တွေများစွာပါဝင်နေပါတယ်ရှင်ဒါကြောင့်မို့ပြေဝစီနဲ့ကိုလက်စထရောတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အာနိသင်ကိုပြပြေစေပါတယ်ရှင်။
သောတာရှင်တို့အနေနဲ့အခွန်မာသီးကိုစားသုံးပေးမယ်ဆိုရင်နှလုံးကိုကျန်းမာစေပါတယ်ရှင်။အခွန်မာသီးထဲမှာမပြေဝစီနဲ့ဗီတာမင် E ဓာတ်တွေကျေဝစွာပါဝင်နေတဲ့အတွက်အခွန်မာသီးစားသုံးတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့ညွှန်နေတယ်ဆိုတာတွေ့ရှိရပါတယ်ရှင်။အဲ့ဒါအပြင်အခွန်မာသီးစားသူတွေဟာအခြားသူတွေထက်နှလုံးရောဂါဖြစ်ဖို့သုံးပုံတစ်ပုံညွှန်နေတယ်ဆိုတာကိုလည်းတွေ့ရှိရပါတယ်ရှင်။
တော်တော်ရှင်များရှင်ရှားဆောင်လက်ပတ်အပင်နဲ့ပွေကိုင်းအပင်မှာပါဝင်တဲ့အာဖြစ်စီတွေကိုတောက်သုံးပေးမယ်ဆိုရင်သွေးကြောအတွင်းမှာရှိတဲ့ကိုလက်စထရောပမာဏကိုလျော့ကျစေပါတယ်။ဒါအပြင်ကျန်းမာရေးကောင်းစေတဲ့ကိုလက်စထရောနဲ့မကောင်းတဲ့ကိုလက်စထရောတွေကိုညီညွတ်မြတ်တမ်းမှုရှိစေတဲ့အတွက်နှလုံးရဲ့ကျန်းမာရေးကိုအထူးကောင်းမွန်စေပါတယ်ရှင်။
တော်တော်ရှင်တို့အနေနဲ့နေ့စဉ်နေ့တိုင်းဟင်းသီးဟင်းရွက်နဲ့တတိဝလံကို၅ပုံနဲ့စားရမယ်လို့မဆိုလိုပါဘူးရှင်။ငါးပုံထဲပူစားတာကြောင့်လည်းကျန်းမာရေးကိုပိုမိုကောင်းမွန်စေပြီးနှလုံးရောဂါဖြစ်ဖို့လေးရခိုင်နှုန်းလျော့ပါစေပါတယ်ရှင်။ဟင်းသီးဟင်းရွက်အသီးနှံတစ်ပုံစားဆိုတာကပန်းသီးတစ်လုံးဒါမှမဟုတ်ရင်လိမ္မော်သီးတစ်လုံးဟင်းသီးဟင်းရွက်ထမင်းစားစွန်းတစ်စွန်းစာစပြစ်သီးလက်တစ်ဆုပ်စာဒါမှမဟုတ်ရင်လေးထားတဲ့တစ်သီးလက်တစ်ဆုပ်စာနဲ့ညီနာပါတယ်ရှင
်။ဟုတ်ပါရှင်များရှင်။ဗိုက်တာမင် E ဟာသွေးကျဲစေတဲ့ဂုဏ်သတ္တိအနည်းငယ်ရှိတဲ့အတွက်သွေးခဲဖြစ်ပွားနိုင်မှုကိုလျှော့ချပေးပါတယ်။ဒါအပြင်ဗီတာမင် E ဟာနှလုံးကိုထိခိုက်စေတဲ့သွေးကြောတွေကိုပိတ်ဆို့မှုဖြစ်စေနိုင်တဲ့သွေးကြောနံရံအတွင်းအဆီခဲဖက်ဖြစ်ပေါ်မှုကိုတားမြစ်စေပါတယ်ရှင်
။သောဒရှင်တို့အနေနဲ့ကြက်သွန်ဖြူ၊ကြက်သွန်မီ၊ကြက်သွန်မီစားတာတွေကိုစားသုံးပေးမယ်ဆိုရင်နှလုံးကျန်းမာရေးကိုကောင်းမွန်စေပါတယ်ရှင်။ပုံမှန်စားသုံးပေးမယ်ဆိုရင်ကင်ဆာရောဂါဖြစ်ပွားမှုကိုလျှော့ချစေတယ်လို့သိရပါတယ်ရှင်
။သောဒရှင်များရှင်ငါတက်လွင်စီနဲ့ခုံလျှော်စစ်အစီတွေမှာတွေ့ရှိရတဲ့အိုမီဂါ3ဟာနှလုံးရောဂါဖြစ်ပွားမှုကိုလျှော့ချနိုင်ပါတယ်ရှင်။သောတာရှင်တို့အနေနဲ့ထက်ပြန်ကြုံစီနဲ့ပြေဝစီတွေကိုအသုံးမပြုဘဲနှလုံးကျန်းမာရေးကောင်းမွန်စေတဲ့အစီတွေကိုဟင်းချက်ရမှာအသုံးပြုနိုင်ပါတယ်ရှင
်။သောတာရှင်တို့အနေနဲ့အိုမီဂါ3 fatty acid တက်ကိုအနည်းငယ်ထည့်စားရုံနဲ့နှလုံးခုန်နှုန်းပုံမှန်ဖြစ်တာကိုကာကွယ်နိုင်တယ်လို့သွေးလှပမှုကိုလည်းကောင်းမွန်စေပါတယ်ရှင်။တော်တာရှင်တို့အနေနဲ့ဟင်းချက်စီကိုအသုံးပြုမဲ့အစားတန်လွင်စီနဲ့ငါးစီတွေကိုလည်းစားသုံးပေးနိုင်ပါတယ်ရှင
်။တော်တာရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Go Health ကျန်းမာရေးနှင့်အလားပါကြတဲ့အ တွဲအမှတ်444မှာစာရေးသူဒေါက်တာခင်မိုးမိုးရေးသားထားတဲ့ကျန်းမာရေးနဲ့ပတ်သက်ပြီးနှလုံးရောဂါအီအန်အော်ဖွဲ့ရအချက်များဆိုတဲ့အကြောင်းအရာလေးကိုကျမတို့မျှော်လင့်ခြင်းအတန်မှကောက်နှုတ်တင်ဆက်ပေးလိုက်ရပါတယ်ရှင်
။ဒေါက်တာရှင်များရှင်ကျမပျော်ရွှင်လူပောင်တွင်ကျမရဲ့ကန္တာမှာကျမအေလီနဲ့
ကျမခိုင်တို့က
ကျမရဲ့နဲ့ပတ်သက်ပြီးနှလုံးရောဂါဤအံ့ဩဖွယ်ရအချက်များဆိုတဲ့အကြောင်းလေးကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်မှာဘယ်လိုအကြောင်းအရာလေးတွေကိုတင်ဆက်ပေးအောင်မလဲဆိုတာသိရလေအောင်စောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်။ကျေးဇူးတင်ပါတယ်ရှင်။
ချက်တော်တရချင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါဒီကနေ့လည်းပဲဆက်လက်ပြီးတော့ချက်တော်မိတ်ဆွေတို့နဲ့အတူပြန်လည်းတွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်နေရစင်တိုင်းနှုတ်ကပတ်တော်တမချန်းစာနှုတ်ကပတ်တော်ရဲ့တိုက်တွန်းချက်တွေကိုလည်းပဲနာတော်တာဆင်ကြားတဲ့အတွက်ကြောင့်လည်းအထူးပဲဝမ်းသာပါတယ်ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ထင်ကလာတဲ့ဝိညာဉ်တော်အလင်းတရားတွေသင်တို့ကိုအမြဲတမ်းပဲရရှိခံစားဆန်းစားရပြီးတော့ဘုရားသခင်နဲ့အတူအမြဲတမ်းမွေးလျော်ခြင်းအပြင်စိတ်ရောကိုယ်ပါအမြဲတမ်းပဲရှင်လန်းဝမ်းမြောက်ကြပါစေလို့လည်းပဲဆုတောင်းဆန္ဒပြုလိုက်ပါတယ်ကျွန်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာကဖခင်နဲ့မိခိုကိုးစားပြီးတော့ဖခင်ကိုမိတီးပြီးတော့အသက်ရှင်ဖို့ရန်အတွက်ကကျွန်တော်တို့ရကျွန်တော်တို့ကဆိုရှင်တကယ်ပဲလိုလိုလားလားနဲ့ဖခင်ကိုတကယ်ပဲကိုးစားဖို့ရန်ကြီးကြည့်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းနဲ့သတင်းစကားကတော့ကျိန်အပ်တော်သူကောင်းချီးခံအပ်တော်သူဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ဒီနေ့အဓိကတော့ကျိန်အပ်တဲ့သူဆိုလို့ရှိရင်တော့ကျိန်ချင်းမင်္ဂလာခံရတဲ့သူကဘယ်လိုမျိုးသူလဲကောင်းချီးမင်္ဂလာခံရတဲ့သူကဘယ်လိုမျိုးလူလဲဒီနေ့ကျွန်တော်တို့ရတက်တာမှာကျိန်ချင်းမင်္ဂလာကိုခံခြင်းသလားကောင်းချီးခံရတဲ့သူအနေနဲ့ကျွန်တော်တို့ရတက်တာကအသက်ရှင်ခြင်းသလားဒီနေ့ရွေးချယ်ဖို့ရတဲ့ဘုသူတာဝန်လဲချစ်တော်မိတ်ဆွေကျွန်တော်တာဝန်ဖြစ်တယ်မိတ်ဆွေတို့တာဝန်ဖြစ်ပါတယ်ဒါတော့ဘုရားသခင်ကြီးကမှလို့ရှင်ကျွန်တော်တို့ခံစားရမယ့်စုချေးစုကောင်းချီးမင်္ဂလာတွေကကျွန်တော်တို့ရဘဝတက်တာမှာလက်ချိုးချေတွဲလို့မကုံဆုံးနိုင်ပါဘူးဒါမဲ့ကျိန်ချင်းမင်္ဂလာဆိုတာကတော့ကျွန်တော်လောကမှာနေရထရင်းနဲ့အဲ့ဒီကောင်းချီးတွေကိုကျွန်တော်အားလုံးကလုံးဝကောင်းချီးခံစားရမှမသိတော့ဘူးအဲ့ဒီကောင်းချီးတွေကိုကျွန်တော်အားလုံးကယာမန်းလည်းမသိတော့ဘူးကျွန်တော်မှလို့ရှင်ဒုက္ခတွေခံစားရပြီးတော့စိတ်ဆင်းရဲမှုတွေဝမ်းနည်းမှုတွေခြေကွဲမှုတွေအဲ့ဒီချိန်အားတဲ့ຢာတွေကမဖိတ်ခေါ်ပဲနဲ့ကျွန်တော်ခံစားရတာဘာကြောင့်လဲအဲ့ဒါကကျွန်တော်တို့ကဖခင်ကိုမမွေ့လျော်တဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါနောက်ကပတ်တော့တမချန်းစာထဲမှာလို့ရှင်ယေရမိနာဂရကျမ်းခန်းကြီး19ပိုင်းငယ်5ကနေမှကျွန်တော်တို့ဆက်လက်ပြီးတော့9 8ထိတာအောင်လေ့လာကြပါစို့ယေရမိနာဂရကျမ်းခန်းကြီး19ပိုင်းငယ်5မှာဆိုရှင်သာဝရဖျားမိန်တော်မူသည်ကလူကိုကိုးစား၍လူတော်ဝါကိုအမိပြုတ်သည်ဖြင့်စိတ်နှလုံးထဲ၌သာဝရဖျားထံတော်မှထွက်သွားတော်သူသည်ကျင့်အပ်တော်သူဖြစ်၏တဲ့မိတ်ဆွေပေါင်းတို့တမချန်းစာတို့ကအတိလေးဖော်ပြထားတယ်နော်လူကိုကိုးစား၍လူတော်ဝါကိုအမိပြုတ်တော်သူနော်ဒီနေ့ကျွန်တော်အားလုံးကလူကိုကိုးစားခြင်းတဲ့ဘုရားကိုအားကိုးခြင်းတဲ့တခြင်းလေးတွေဆိုကြတယ်နော်လူကိုကိုးစားတယ်လူကိုယုံကြည်တယ်လူကိုကိုးကွယ်တယ်ဘယ်သူတွေလဲလောကမှာရှိတဲ့လူသားတွေပဲလေဟုတ်တယ်မလားလူချင်းချင်းကိုလိုက်ကိုးကွယ်တယ်လူချင်းချင်းကိုလိုက်ပြီးတော့ရှစ်ခိုးတယ်လူချင်းချင်းကိုတခါတည်းကိုးစားကြတယ်လူချင်းချင်းမှာတော့ချင်းလိုက်ပြီးတော့မိတီးကြတယ်ဖရားသခင်ကအဲ့ဒါကိုမကြိုက်ဘူးကျွန်တော်တို့တတ်နိုင်တဲ့မှုကဖရားမှာရှိတယ်ဒါပေမဲ့လူတွေကလို့ရှိရင်တခါတတင်ကမိမိရဘဝပြဿနာကိုဖြေရှင်းနိုင်ဖို့ရန်အတွက်ဘာလို့ကြလဲလူတွေမှာသွားပြီးတော့အားကိုးကြတယ်လောကမှာလို့ရှိရင်လူတွေမှာသွားအိုးအားကိုးကြတယ်ပိုက်ဆံချိပါအိုးအတိုးကလို့ရှိရင်တနေ့20တချို့ကပဲလေအဲ့ဒီပိုက်ဆံနဲ့ပဲအတိုးကလို့ရှိရင်ချိတဲ့ဟာတဲ့တောင်မှတခါတည်းများပြီးတော့တိန်30 40စရွေမကုန်နိုင်ကြဘူးဟုတ်ဒီနေ့ချက်တော်မိတ်ဆွေပေါင်းတို့တင်းရဲ့ပြဿနာကိုဖြေရှင်းနိုင်တဲ့ဘုရားကိုမှအားကိုးပဲနဲ့ကိုယ်တိုင်ကလူချင်းချင်းကိုသွားအားကိုးတဲ့ခါမှာအဲ့ဒီလူချင်းချင်းထံကနေမှတင်းပေါ်မှာဖိတဲ့ဝင်တုပ်ကပို့ပြီးတော့ကြီးတဲ့ကြီးလေကြီးလေကြီးလေပြီးတော့များစွာခံစားရတဲ့ခါမှာဒီနေ့တခါတဲ့ကြွေးမိဘွားကနေမှမလွတ်နိုင်တဲ့လူတွေတပုံကြီးပဲမိတ်ဆွေပေါင်းတို့တောင်ဘုရားသခင်ကဘာပြောလဲလူတော်ဘွားကိုအမိပြုတ်သဖြင့်တဲ့လူတွေကဘာကိုပဲမိခိုးတယ်ကိုးစားတယ်သူ့ကိုပဲလူတွေကိုပဲကျွန်တော်တို့ကဆိုရှင်ဦးစားပေးတယ်နော်လူကိုတော့ပဲကိုးစားတယ်ဆိုရင်တော့ကျွန်တော်တို့အမှားကြီးမှားသွားမယ်မိတ်ဆွေပေါင်းတို့ဒါကြောင့်လူကိုကိုးစား၍လူတွေကဘာကိုအမိပြုတ်တဲ့ပြင်စိတ်နှလုံးတဲ၌ ထာဝရဘုရားထံတော်မှာထွက်သွားတဲ့အတွက်ကြောင့်ချိန်ချင်းမင်္ဂလာကိုခံရတယ်တော့ချိန်ချင်းမင်္ဂလာကိုခံအပ်တယ်ကျွန်တော်လူတွေပဲလိုက်ပြီးတော့ကိုးစားနေမယ်ဆိုရင်လူတွေပဲလိုက်ပြီးတော့ယုံကြည်နေမယ်လူတွေပဲလိုက်ပြီးတော့ရှစ်ခိုးနေမယ်ဆိုရင်တော့ကျွန်တော်ထာဝရဘုရားဆိုတာမသိတော့ဘူးလေမိမိကိုယ်ကိုဖန်ဆင်းခဲ့တဲ့ဘုရားကဘာမုံမြေစัจ java ဘုရားကိုဖန်ဆင်းတဲ့ဘုရားရှေးဥစွာပရမဂရယတိရှိတော်မူတဲ့ဘုရားသခင်ကိုဘယ်လိုသိတော့မှာလဲလူတွေပဲလိုက်ပြီးတော့ကိုးကွယ်နေတာဘူးအဲ့တို့ကြောင့်ဘုရားသခင်ကဘယ်လဲဒီနေ့ကျွန်တော်ကဆိုရှင်အဲ့ဒီအချင်းကြောင့်ကိုလှုပ်တဲ့ခါမှာကျွန်တော်တို့ကကြိမ်အပ်တဲ့သူဖြစ်တယ်ထိုးသူသည်လွင်ပြင်းနဲ့ရှိသောတစ်ပင်၆ကဲ့သို့ဖြည့်၍ကောင်းချိုးရောက်ကြောင်းကိုမသိရဘုရားကလူတိုင်းကိုချစ်ပါတယ်လူတိုင်းကိုလည်းပဲဘုရားသခင်ကမခွဲခြားပါဘူးအကုန်လုံးကိုဘုရားကကောင်းကြီးတူတူပေးတယ်သူ့ရဲ့ယတေတာမှာမိုးရွာတယ်ဆိုရင်ကျွန်တော်တို့ရဲ့ယတေတာမှာလည်းမိုးရွာတယ်သူ့ယတေတာမှာနေပူတယ်ဆိုသူတို့ကျွန်တော်တို့ရဲ့ယတေတာမှာလည်းနေပူစေတယ်ဒါပေမဲ့ရရှိတဲ့ကောင်းကြီးမင်္ဂလာတွေကမတူဘူး तू ကဆုံးရှုံးတယ်ကိုကကောင်းကောင်းခံစားရတယ်စံစားရတယ်ဘာကြောင့်လဲပြဿနာသည်တဲ့ဒီဖျားကိုမျက်ွယ်ပြုတ်သွားတယ်။ထာဝရဘုရားရှင်တတ်နိုင်တယ်ဆိုတာမသိတော့ဘူး။ဘုရားရဲ့ကောင်းချီးတွေတလောက်ခံစားရတယ်ဆိုတာဘုရားရဲ့ကောင်းချီးတွေကိုလည်းသင်မသိတော့ဘူး။အဲ့ဒီမသိခြေချုံဘဝကနေမှာဆိုရှင်သင်ခံစားဆန်စားရတဲ့အရာအလုံးကဆုံးရှုံးခြင်းဆိုတဲ့ကြိမ်အပ်တဲ့ကြိမ်ချင်းမင်္ဂလာကိုဆက်ပြီးတော့တသေးသည့်သင်ခံစားရတဲ့ခါမှာဒီနေ့ဘုရားကိုမျက်ွယ်ပြုတ်ပြီးတော့ဘုရားရဲ့ပေးတဲ့ကောင်းချီးတွေကဆိုရှင်လူတိုင်းကိုအလုံးကိုတသွေးတဲ့တန်နဲ့ဘုရားကမခွဲမချမင်းနဲ့ပေးပေမဲ့လည်းပဲခံယူတင်းတယ်လားမခံယူရပဲနဲ့ဘာကြောင့်ဒီနေ့လောကသားတွေဆုံရှုံနေရတာလဲဘာကြောင့်မိမိရဲ့ဘဝပုံစံကိုတွက်လိုက်တဲ့ခါမှာဆိုရှင်အဖြေကတုံညထွက်နေရတာလဲတန်လူတွေကဆိုရှင်ဆုံရှုံမှုတွေမခံစားနိုင်တဲ့ခါမှာဆိုရှင်မိမိကိုယ်ကိုမိမိတတ်သေးသွားတဲ့လူတွေတပုံချီးပဲလောကရဲ့လည်းမှာနေစနေရမြဝမ်းနေနေတဲ့လူတွေတပုံချီးပဲကြေကွဲနေတဲ့လူတွေတပုံချီးပဲနော်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖခင်ကလူတိုင်းလူတိုင်းကိုလုံးဝမခွဲမခြားဘဲနဲ့ကောင်းချီးတွေပေးပါတယ်။အဲ့ဒီကောင်းချီးကိုသင်တို့ရဲ့အသက်တာကအလွဲသုံးစားမသိတဲ့ခြေချုံကြောင့်အလွဲသုံးစားဖြစ်ကုန်ကြတယ်။ဒါကြောင့်ဖခင်ကပဲပါတယ်။ကျွန်တော်တို့ကဆိုရှင်ဘာနဲ့တူလဲဆိုတော့လွေမြေမှာရှိတဲ့တစ်ပင်နဲ့တူတယ်။ဒီနေ့တခြားဘာလို့တွားလဲ ?6 သွေးကုန်တယ်။ဒီနေ့တခြားညှိုးနှွမ်းသွားတယ်။နောက်ဆုံးမှဆိုရှင်ဆွေးမြေ့ပြီးတော့6သွေးပြီးတော့ဘာမှတုံစားလို့မရတော့ဘူးအပင်ကြောက်ပဲဖြစ်သွားတယ်ရှင်သန်နိုင်ဖို့ဆိုတာမလွယ်တော့ဘူးလေဒါကြောင့်ဖခင်နဲ့ကျွန်တော်ကိုယ်ကွင်းလို့မရဘူးမိတ်ဆွေပေါင်းတို့ဒါထိုးသူသည်လွင်ပြင်း၌ရှိသောတစ်ပင်6ကဲ့သို့ဖြစ်၍ကောင်းချိုးရောက်ချောင်းကိုမသိရအဘယ်သူမျှမနေသောစားမြေသွေး6သောလွင်ပြင်း၌နေရလိမ့်မည်လုံးဝဒုက္ခဒုက္ခနဲ့စင်စင်ရဲရဲနွမ်းနွမ်းပါးပါးနဲ့တကယ်ချောက်တွေ့တဲ့နေရာမှာလွင်ပြင်းမှာနေရမယ်အပူတပြေအမြဲတမ်းပဲအိမ်မှာပူပြင်းတော့ကတွေရောက်နေတယ်အိမ်မှာဆိုရှင်စိုးရင်ကြောက်ကြမှုတွေများနေတယ်မိမိရဲ့ဘဝတက်တာမှာဆိုရှင်လည်းပဲအမျိုးမျိုးနဲ့တခါတဲ့ကြောက်လန့်မှုတွေထိတ်လန့်မှုတွေဒုက္ခတွေတတိကြီးခံစားရတယ်အဲ့ဒါဘာကြောက်လဲလူကိုကိုးစားတဲ့အတွက်ကြောင့်ဖြစ်တယ်လူကိုကိုးကွယ်တဲ့အတွက်ကြောင့်ဖြစ်တယ်ကောင်းကင်အောက်ဒီကပါမြေပေါ်မှာဖယားနဲ့တူတဲ့တူတပားမှမရှိဘူးဖယားသခင်တပားဒီတို့သာကိုးကွယ်ရမယ်စားဒီနေ့ကျွန်တော်ရဲ့ကိုးကွယ်မှုကျွန်တော်ရဲ့ယုံကြည်မှုကျွန်တော်ရဲ့အားကိုးမှုတွေကဖယားထက်အခြားရာတွေကိုဦးစားပေးတဲ့ခါမှာဒီနေ့ကျွန်တော်ဘာလုပ်မလဲဟိုးလွင်ပြင်မှာ6သွေးတဲ့တစ်ပင်ကဲသို့ဖြစ်နေပြီစားမြေမှာတကယ်ပဲတကားတဲ့လုံးဝအပင်တောင်မှမထွက်နိုင်တဲ့အခြေအနေမျိုးရောက်နေပြီချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်အပူတပြင်းထဲမှာကျွန်တော်ရောက်ရှိနေတဲ့အချိန်တော်တွေမှာယခုလိုဖြစ်ပြနေတာဘာကြောင့်လဲဆိုတော့ဒီနေ့သတင်းစကားအပြင်နှုတ်ကပတ်တော်အပြင်သင်သိတဲ့ခါမှာသင်ဟာတို့ရှင်တကယ်ပဲပြန်လဲပြီးတော့ပြုတ်ပြင်ပါပြောင်းလဲပါမိတ်ဆွေပေါင်းတို့ဒါကြောင့်နောက်ကျမ်းကျမ်းမှာတို့ရှင်တော့ခொနည်းကိုကြည့်တဲ့ခါမှာထာဝရဘုရားကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူသည်ကောင်းချီးမင်္ဂလာကိုခံအားတော်သူဖြစ်၏ဒါမင်္ဂလာသတင်းစကားပဲချစ်တော်မိတ်ဆွေပေါင်းတို့ထာဝရဘုရားသခင်ကိုကိုးစားမယ်ထာဝရဘုရားသခင်ကိုယုံကြည်မယ်ထာဝရဘုရားသခင်ကိုစိတ်လုံးချွေးမယ်နဲ့မိမိရဲ့တတ္တာကိုစက္ကံမယ်အနံပြီးတော့အတ္တတာကိုရှင်းတဲ့နဲ့ဘုရားမှလွဲပြီးတော့အခြားသောအရာတွေကိုကျွန်တော်ကလို့ရှိရင်မကိုးကွယ်ဘူးမစည်းကပ်ဘူးမအားကိုးဘူးဆိုရင်ဘုရားဒီကလာတာဘာလဲကောင်းကြီးပဲရှိတာ ဒါကြောင့်ကျွန်တော်ကဆိုရှင်ကောင်းချီးခံအပ်တဲ့သူတွေဖြစ်မယ်ပြည့်စုံကုန်လို့မို့ကျွန်တော်ခံစားရမယ်စိတ်ချမ်းသာမှုကျွန်တော်ခံစားရမယ်ဝမ်းမြောက်မှုတွေအမြဲတမ်းတော်မတတ်နိုင်အောင်ဖခင်ကပေးမယ်ခံစားရမယ်ချစ်တော်မိတ်ဆွေပေါင်းတို့ချမ်းသာမှုမပြောတော့နဲ့ချမ်းချမ်းသာမှာနဲ့ချမ်းချမ်းသာသာနဲ့ကိုချမ်းသာစိတ်ချမ်းသာနဲ့ကျွန်တော်အသက်တာကအမြဲတမ်းဝမ်းမြောက်နေမယ်ငြိမ်သက်ခြင်းအမြဲခံစားနေရမယ်ပူပင်တော့ကဆိုတာမရှိဘူးဘာကြောင့်လဲတင်ဖခင်သခင်ကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူမိမိရဲ့ကိုးစားရရှင်သခင်နေနဲ့ဘုရားကိုပဲအားကိုးမယ်ကိုးစားမယ်ဆိုရင်အဲ့ဒီကောင်းခြင်းတွေသင်ခံစားရမှာဖြစ်တယ်။ဒါပြည့်စုံတဲ့ကုံလုံးမှုကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်ရဲ့အတ္တကရွေးချယ်မှုဖြစ်တယ်။ယနေ့ကျွန်တော်ကဆိုရှင်မအားကိုးတဲ့ရာတွေကိုအားကိုးရင်ကျင်းချင်းမင်္ဂလာခံစားရမယ်။အားကိုးတဲ့ဘုရားသခင်ကိုအားကိုးရင်ကောင်းချီးမင်္ဂလာခံအပ်တဲ့သူဖြစ်တဲ့အတွက်ကြောင့်တင်းရဲ့ဘဝတတကအမြဲတမ်းပဲစုံလင်ဝမ်းမြောက်နေမှာဖြစ်တယ်။ချစ်တော်မိတ်ဆွေပေါင်းတို့။ဒါကြောင့်ထိုးသူဒီကယေရှုတော်ရ၌စံ့၍မျက်နှာမှာအမြင့်ဖြာသောဖြင့်ပူသောအရှိန်ကြောင့်ပူသောအရှိန်ရောက်ကြောင်းကိုမသိအရွှတ်မညွန့်နှမိုးခေါင်သောကာလ၌စိုးရိမ်စရာမရှိပဲအစင်မြဲအသည်ကိုသီးတတ်သောအပင်နှင့်တူ၏တဲ့။ဒါကြောင့်ဖရားသခင်ရဲ့စကားကိုနားထောင်တဲ့သူဖရားကိုကိုးကွယ်တဲ့သူဖရားကိုရှုံချီတဲ့သူကဆိုရှင်ယနေ့အားငယ်စရာလဲကြောင်းမရှိဘူး။ဘာနဲ့တူလဲဆိုတော့မြင့်နေဘေးမှာပေါက်တဲ့အပင်နဲ့တူတယ်။မိုးဘလောက်ပဲခေါင်နေပါစေမြင့်နေဘေးမှာရှိတဲ့အတွက်ကြောင့်ရေဓာတ်ရှိတဲ့အခါမှာဆိုဓာတ်ရှိတဲ့အခါမှာအမြင့်တွေကဆိုရှင်အဆိုနဲ့အမြဲတမ်းထိတွေ့နေတဲ့ခါကျတော့အပင်ကစိမ့်လန်းနေတယ်။အဖူးတွေဖူးနိုင်တယ်။အရွက်တွေစိမ့်လန်းဆိုးပြေနေတယ်။အညို့နေတဲ့တလူလူနဲ့တက်နိုင်တယ်။အသီးလည်းသီးနိုင်တယ်။အဲ့ဒီကောင်းချီးချမ်းသာကောင်းကျိုးချမ်းသာဘုသူခံစားရလေဘုရားကိုကိုးကွယ်တဲ့လူကခံစားရမယ်ဘုရားကိုစိတ်ကပ်တဲ့လူခံစားရမယ်ဘုရားသခင်ကိုမိမိရဲ့ကိုးစားရအရှင်သခင်နေနဲ့ဘုရားကိုတကယ်ပဲရှ िख ိုးခရော့ကိုးကွယ်တဲ့လူကခံစားရမှာဖြစ်တယ်လူကိုကိုးစားတဲ့သူတော့ခံစားရမှာမဟုတ်ဘူးလူကိုကိုးစားတဲ့သူကဆိုရှင်တော့လွင်ပြင်တကယ်ခြောက်သွေးတယ်လို့အသက်တာမျိုးနဲ့တခါရဲချိန်ချင်းကိုခံစားရမယ်ဘုရားကိုအားကိုးတဲ့လူကတော့အဲ့ဒီစုခြေစုခံစားရမှာဖြစ်တယ်အဲ့တို့ကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှုတ်ကပါတော်တမန်ကျမ်းချက်ကကျွန်တော်အားလုံးတဲ့တကယ်ပဲစုံလင်ခြင်းအပြည့်ဝပေးတဲ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးကိုကျွန်တော်ကြားရပြီးနားရတဲ့ခါမှာကျွန်တော်တို့ဒီကြိမ်အပ်တဲ့သူတယောက်အနေနဲ့အသက်ရှင်မလားဘုရားကောင်းချီးခံအပ်တဲ့သူတယောက်အနေနဲ့အသက်ရှင်မလားဆိုတာကိုဒီနေ့ရွေးချယ်ဖို့ရတဲ့သင်နဲ့ကျွန်တော်တို့ကိုနှုတ်ကပါတော်ကသတိပေးတာဖြစ်ပါတယ်အဲ့တို့ကြောင့်နှုတ်ကပါတော်ကိုအစအလယ်ဆုံးပြန်လဲပြီးတော့ဖတ်ပြခြင်းနဲ့တေချာလေးနားထောင်ပြီးတော့ဝิญဉ္ဇခွန်အာယူပါယေရမိနာဂတိကျမ်းခန်းကြီး19အပိုင်းငယ်9မှ10ထာဝရဘုရားမိန့်တော်မူသည်ကလူကိုကိုးစား၍လူတော်ဘာကိုအမိပြုသည်ဖြင့်စိတ်နှလုံးထဲ၌ထာဝရဘုရားထံတော်မှထွက်သွားသောသူသည်ကျိန်အပ်သောသူဖြစ်၏ထိုသူသည်လွင်ပြင်၌ရှိသောတစ်ပင်6ကဲ့သို့ဖြစ်၍ကောင်းချိုးရောက်ကြောင်းကိုမသိအဘယ်သူမြမနေသောစားမီသွေးချောက်သောလွင်ပြင်၌နေရလိမ့်မည်ထာဝရဘုရားကိုကိုးစားသောသူထာဝရဘုရားကိုမိမိကိုးစားရအကြောင်းဖြစ်စေသောသူသည်ကောင်းချီးမင်္ဂလာကိုခံအပ်သောသူဖြစ်၏ထိုသူသည်ကယေရှုတော်ရ၌စိုက်၍မြင့်နာမှာအမြင့်ဖြာသည်ဖြစ်ပူသောအရှိန်ရောက်ကြောင်းကိုမသိအရွှတ်မညိုးနှံမိုးခေါင်သောကာလ၌စိုးရိမ်စရာမရှိဘဲအစင်အမြဲအသီးကိုတည်တတ်သောအပင်နှင့်တူ၏ချစ်တော်မိတ်ဆွေစိတ်ဆုံးဖြတ်ချက်နဲ့တူတင်းရဲ့အသက်တာဘယ်ဘက်မှာရှိမလဲဆိုတာကိုတင်းကိုယ်တိုင်ကဒီနှုတ်ကပတ်တော်အားဖြင့်အသက်တာကိုတည်ဆောက်နိုင်ပါစေလို့အပိတိုက်တွန်းလိုက်ပါတယ်ချစ်တော်မိတ်ဆွေပါအများအားလုံးပေါ်မှာဖျားကောင်းချီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှိဝန်ထရရှင်ပါဗျာဒီကနေ့မှလည်းပဲနှုတ်ကပတ်တော်တမန်ချမ်းစာတွေကချိန်အပ်တော်သူနဲ့ကောင်းချီးခံအပ်တော်သူနှစ်ပါးအကြောင်းကိုလေ့လာခဲ့ရပြီဖြစ်ပါတယ်ဒီတွဲကြောင့်ဒီနေ့သားမျိုးရဲ့တက်တာမှာလူကိုကိုးစားတယ်လူကိုကိုးကွယ်တယ်လူကိုဖျားသခွဲရှ िख ိုးတယ်ကြောတယ်ဤချင်းညာကိုကံစားအသက်ရှင်တဲ့သားသမီးတို့သည်ကြိမ်အပ်တဲ့သူဖြစ်တယ်ဆိုတာကိုသိရှိခဲ့ပြီးဖြစ်တယ်လို့ကိုရောဖျားကိုကိုးစားတဲ့သူကိုရောဖျားကို မိမိကိုးစားရရှင်သခင်ဖြင့်ကိုးကွယ်ယုံကြည်တဲ့သူတွေကတော့ကောင်းချီးခံရတဲ့သူဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီနှစ်ပါးမှာကျိန်အပ်ခြင်းမင်္ဂလာနဲ့ကောင်းချီးမင်္ဂလာနှစ်ပါးမှာသားမျိုးတို့ဒီမြေတိအချိုးကျေးဇူးရဲ့အသက်တာမျိုးနဲ့ရှင်သန်ရမယ်ဆိုတာကိုသိရတဲ့အခါမှာဒီနေ့အသက်တာမျိုးကိုသားမျိုးတို့ဒီပြောင်းလဲ၍ကိုရောဘုရားထံကလာတဲ့ကောင်းချီးမင်္ဂလာခံအားပြီးတော့မြင့်နားမှာပေါက်တဲ့တစ်ပင်ကဲသူအမြဲတမ်းစိမ့်လန်းဆိုပြီးတော့မြောင်များစွာသောတိဝိစာတဲ့မိသားစုဝင်များဘုရားရဲ့သားသမီးများအရောက်တိုင်းရောက်တိုင်းဖြစ်ဖို့ကြံရောက်တိုင်းကိုကောင်းချီးပေးတော်မူပါအရောက်တိုင်းတို့တည်းလည်းဒီတည်ရင်စကားကိုကြားရတဲ့ခါမှာမိမိတို့ရဲ့အသက်တာတိဆောက်ပုံကိုပြောင်းလဲပြီးတော့ကိုရောဘုရားကိုသာကိုးကွယ်ယုံကြည်စိတ်ကပ်ဖို့ကိုရောဘုရားကိုတာရင်အမြင့်မြတ်ရဲ့အသက်တာကိုစက္ကပ်အံ့နံဖို့ကြံတွေ့ဆန္ဒရှိပြီးတော့ကိုရောရှင်ဘုရားရဲ့သားသမီးပိသစာဖြင့်ကိုရောရဲ့ဘုရားရဲ့ကောင်းချီးကိုယ်ခံစားရပြီးတော့ကောင်းကျိုးချမ်းသာအပြည့်အဝဖြင့်အသက်တာမှာဝမ်းမြောက်နိုင်ဖို့ရန်တွေစိတ်နှလုံးသားပြည့်ဝစွာပြောင်းလဲလာနိုင်ဖို့ရောက်တိုင်းကိုကောင်းချီးပေးမသာမီကြောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းပါတယ်ဖခင်အာမင
်မျှော်လင့်ခြင်းအတန်မြတ်အစီအစဉ်ကိုနာတော်တန်ဆင်းနေကြတဲ့တောတန်ရှင်များမင်္ဂလာပါနော်တောတန်ရှင်တို့ရေဒီကနေ့ရှေးဘိုးဘီတို့ပေးသောသင်ခန်းစာအစီအစဉ်မှာဘိုးဘီကြီးတူဖြစ်တဲ့အဘိလအကြောင်းကိုနာတော်တဆင်းရင်သင်ခန်းစာယူမှတ်သားကြပါစို့နှုတ်ကပတ်တော်ရဲ့ဖော်ပြချက်မှာငါတို့သည်အချင်းချင်းချစ်ကြရမည်ဟုလာသည်ကာဤနာသည်မိမိညီကိုအဘယ်ကြောင့်တတ်တနည်းဟုမူကားမိမိအချင်းသည်ဆိုးရုပ်၍ညီဤအချင်းသည်ဖြောက်မတ်၏လို့ဖော်ပြထားပါသည်သောတရှင်တို့ရဲ့ကာဤနာနှင့်အဘိလတို့ဟာညီအကိုအရင်းတွေဖြစ်ကြပေမဲ့ခြားနာတဲ့ကံကြမ္မာရှင်တွေဖြစ်ကြပါတယ်။တူတုံဆင်းညီရင်အကိုမောင်ရင်နှမဖြစ်ကြပေမဲ့တူးနဲ့တူးတူညီတဲ့ပညာရေးတူညီတဲ့သဘာဝပတ်ဝန်းကျင်နဲ့တူညီတဲ့အခွင့်အလမ်းတွေရှိကြတာကိုကျမတို့အနေနဲ့အချိန်ပေါင်းဘယ်လောက်ကြုံတွေ့ကြရပါသလဲ။ပင်ကိုယ်ဇယိုက်အရာပဲဖြစ်ဖြစ်အထုံးဝါသနာအရာပဲဖြစ်ဖြစ်အသက်မွေးဝမ်းကြောင်းအရာပဲဖြစ်ဖြစ်ကြဲကြဲပြန့်ပြန့်ပဲကွဲပြားခြားနားမှုရှိကြတာကိုသာအတွေ့ရများပါတယ်သောတာရှင်တို့ရေကာဤနာနဲ့အာဘေလတို့ညီအကိုနှစ်ယောက်တို့ဟာဒီကဘာမြေရဲ့အကောင်းဆုံးဒေသနဲ့အကောင်းဆုံးခေတ်မှာကြီးပြင်းလာခဲ့ကြပါတယ်သူတို့ဟာတူညီတဲ့သဘာဝပတ်ဝန်းကျင်ကိုမျှတဝေစားခဲ့ကြတဲ့အပြင်တူညီတဲ့မိဘတို့ရဲ့ချစ်ချင်းမြတ်တာကိုရရှိခဲ့ကြပါတယ်ဖန်ဆင်းခြင်းကြဆုံးခြင်းနဲ့ဂတိတော်မျိုးစေ့ကဘာဦးကျန်းအခန်း35မှာရေးထားသလိုတူညီတဲ့ပုံပြင်တွေကိုလည်းသူတို့အတူတကွကြားခဲ့ကြရပါတယ်။ဒါ့ပြင်တယောက်ကနားထောင်ခြင်းရှိပြီးတယောက်ကတော့ဘာဖြစ်လို့ပုံကံလိုစိတ်ရှိပါသလဲ။ဒီညီအကိုနှစ်ယောက်ရဲ့မတူညီမှုကိုဘယ်အရာကဖန်တီးခဲ့ပါသလဲ။လေ့လာကြည့်လိုက်တဲ့အခါမှာအာဘေလဟာဖျားသခင်ပေါ်မှာတစ္ဆာစောင့်တည်တဲ့စိတ်သဘောရှိပြီးကြဆုံးခဲ့တဲ့လူသားတွေနဲ့ဆက်ဆံရေးမှာဖန်ဆင်းရှင်ရဲ့တရားမြတ်တတ်မှုနဲ့ဂယုဏတရားကိုသူ့အနေနဲ့တွေ့ရှိခဲ့တဲ့အပြင်အပြစ်လွတ်တော်မူခြင်းတည်းဟူသောရွေးနှုတ်တော်မူခြင်းဆိုင်ရာမျှော်လင့်ခြင်းကိုဂျေဇုတင်စွာနဲ့လက်ခံယူခဲ့တယ်။ဒါပေမဲ့ကာအီနာကတော့ပုံကံမှုစိတ်နဲ့သဘောထားကိုသာထွေးပိုက်ထားခဲ့ပြီးတော့ဖျားသခင်အပေါ်ဆန့်ကျင်ညှိတွားခဲ့တယ်။မိမိကိုယ်ကိုချီးမြှောက်ခြင်းမှာမွေ့လျော့ပြီးတကူတော်အရှင်ရဲ့တရားမြတ်မှုနဲ့အာနာပိုင်ဆိုးမှုကိုမေခွန်းထုတ်ခဲ့တဲ့စာရမဏေရဲ့ကြဆုံးခြင်းလမ်းအကြောင်းအတိုင်းပဲကာဤနာဟာအပြည့်အလွာလိုက်ပါလို့စိတ်ကိုခွင့်ပြုခဲ့တယ်။ကာဤနာအနေနဲ့မိမိကိုယ်တိုင်ကလွဲပြီးဘယ်သူကိုမှမလိုအပ်ဘူးလို့ခံယူထားချိန်မှာအာဘေလအနေနဲ့ကတော့ကြွလာမဲ့ကက်တင်ရှင်အပေါ်ယုံကြည်သက်ဝင်မှုရှိခဲ့တယ်။အာဘေလရဲ့ဖြောက်မှတ်ခြင်းဟာအမားကိုကျူးလွန်တဲ့ဂါအီနာကိုပြစ်ဒဏ်စီရင်ခြင်းခံခဲ့ရစေနိုင်တဲ့အတိုင်အကိုကြီးဖြစ်သူဂါအီနာအနေနဲ့အမှန်တရားကိုကျင့်သုံးရမယ့်အစားဒေါသပေါက်ကွဲမှုကိုသူ့ကိုယ်သူမထိန်နိုင်ဘဲသူ့ရဲ့သွေးသားရင်းညီအရင်းကိုတတ်ခဲ့တယ်။ဗုဒ္ဓရှင်တို့ရဲ့အာဘေလရဲ့ဝန်းထဲဖွေရနိဂုံးလို့ထင်မှတ်ရပေမဲ့လည်းအတိတ်ကာလကထောင်ပေါင်းများစွာသောအာဇာနည်တွေလိုအာဘေလရဲ့အသက်တာနဲ့တည်ဆုံခြင်းဟာကျမတို့လောကသားတွေအနေနဲ့ဖျားသခင်အပေါ်ဆက်လက်ပြီးတစ္ဆာရှိရှိနေထိုင်နိုင်ကြောင်းကို ပြသနေပါတယ်ရှင်။အာဘီလာဟာတချိန်ကသခင်ယေရှုအနေနဲ့သူ့ရဲ့နောက်တော်ကိုလိုက်နေတဲ့သူ့တပည့်တော်တွေကိုပေးတော်မူပြီးဖော်ပြထားတဲ့အကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းကအလိုရှိ၏။ထိုသူသည်အသက်ရှုံးလိမ့်မည်။အကျဉ်သူသည်ငါကြောင့်အသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်ဆိုတဲ့တူညီတဲ့ဂရုတော်မှာနားခုန်နေပြီဖြစ်ပါတယ်။တောတာရှင်များအနေနဲ့ဘိုးဘေးကြီးအာဘီလာရဲ့ဖြောက်မှတ်ခြင်းအသက်တာကိုသိရှိလေ့လာရခြင်းဖြင့်သင်ခန်းစာရယူနိုင်ကြပြီးဝိညာဉ်ခွန်အားတိုးပွားကြပါစေ။တောတာရှင်များကိုဖျားရှင်ကောင်းချီးပေးပါစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖခင်သခင်။သားသမီးတို့၏အသက်တာတွင်အာဘီလာကဲ့သို့ဖခင်သခင်အပေါ်တစ္ဆာစောင့်တည်သည့်စိတ်တဘောကိုပေးတော်မူပြီးကိုယ်ကိုယ်ကိုချီးမြှောက်လိုသောစိတ်ပေးရှားပေးတော်မူပါယေရှုခရစ်တော်ဖခင်ရှင်နာမတော်အားဖြင့်တောင်းလျှောက်ပါသည်ဆက်ပြီးဆိုင်သင်ခန်းထားမည်အောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလိမ့်ရှင်တင်ဒားများမှာဆိတ်ရဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 88 8669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။